အမျိုးသားပြည်နယ်တင်ပြရေးနဲ့ငင်းချမ်းရေးအတွက်ဘာသာပေါင်းစုံငင်းချမ်းရေးငင်းချမ်းမြတ်တာအဖွဲ့ရဲ့ဒုတိယအကြိမ်အကြံပြုဆွေးနွေးပွဲကအဓိကခေါင်းစဉ်၅ခုကိုဆွေးနွေးခဲ့ကြပြီးဒီဆွေးနွေးချက်တွေကိုအစီရင်ခံစားတဲ့ဆောင်ပြုစုဖြန့်ဝေသွားမှာဖြစ်ပါတယ်။နှစ်ရက်ကြာကျင်းပတဲ့ဒီဆွေးနွေးပွဲဖွင့်ပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်စန်းစုကြည်ကဘာသာရေးပြဿနာတွေမဖြစ်ပွားအောင်တားဆီးကာကွယ်ဖို့တိုက်တွန်းခဲ့ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့အမျိုးသားပြည်နယ်တင်ပြရေးနဲ့ငင်းချမ်းရေးအတွက်ဘာသာပေါင်းစုံငင်းချမ်းရေးငင်းချမ်းမြစ်တာအဖွဲ့ရဲ့ဒုတိယအကြိမ်အကြံပြုဆွေးနွေးပွဲကိုမေလ9ရက်ကနေ10ရက်နေ့အထိနေပြည်တော်တင်ကဟဟိုတယ်မှာနေ့ရက်တာကျင်းပတာဖြစ်ပါတယ်။မေလ9ရက်နေ့ဆွေးနွေးပွဲဖွင့်ပွဲကိုတက်ရောက်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအဖွဲ့အမှစကားပြောကြားရမှာအခုလိုတိုက်တွန်းထားပါတယ်
။မြန်မာနိုင်ငံအစိုးရနေထိုင်ကြတဲ့လူမျိုးပေါင်းစုတွေရဲ့မတူကွဲပြားတဲ့ဘာသာအချင်းချင်းအပြန်အလှန်နားလည်ယုံကြည်မှုများသရှိဒီဒီအေးကြတဲ့လူမေမှုဘဝကိုမြင့်တင်ဖို့ဘာသာရေးပဋိပက္ခများမဖြစ်ပွားအောင်ကာကွယ်တားဆီးဖို့ပဋိပက္ခကြောင့်ဒုက္ခရဲ့မြင့်ရောက်နေသူတွေကိုအပြည့်အဝကူညီစောင့်ရှောက်ပြီးပြန်လည်ထူထောင်ပေးနိုင်ဖို့နိုင်ငံတော်တည်ဆောက်ရေးလုပ်ငန်းများမှာမိမိတို့ယုံကြည်ကိုးကွယ်ရာဘာသာတရားရဲ့သွန်သင်ဆုံးမဖြစ်များနဲ့အညီအပြန်အလှန်လေးစားမှုနဲ့ဥပပေါင်းဆောင်ရွက်ချဖို့ကိုတိုက်တွန်းလိုပါတယ်
မြန်မာနိုင်ငံငင်းချမ်းပြစ်တာအဖွဲ့နာယကကာဒီနယ်ချားလ်စ်ဘိုငင်းချမ်းပြစ်တာအဖွဲ့ဥက္ကဋ္ဌဦးမြင့်စွေတို့လည်းအဖွဲ့အမှာစကားပြောကြားခဲ့ကြပါတယ်။ဒီကနေ့မေလ10ရက်နေ့အစည်းအဝေးပြီးဆုံးချိန်မှာတော့ငင်းချမ်းပြစ်တာအဖွဲ့ဥက္ကဋ္ဌဦးမြင့်စွေကယခင်နှစ်ပထမအကြိမ်ဆွေးနွေးပွဲကအတိုင်းခေါင်းစဉ်၅ခုကိုဆွေးနွေးခဲ့ကြောင်းပြောပါတယ
်။ဆွေးနွေးပွဲကတော့ကျွန်တော်တို့ topic ၅ခုနဲ့ကျွန်တော်တို့ discussion လုပ်ပါတယ်နော်မနေ့ရက်ညနေ။နောက်ဒီနေ့မနေ့တော့အဲ့ကပ္ပနာကူရဲ့ result တွေကိုကျွန်တော်ပြန်စုပေါင်းပြီးတော့ဆွေးနွေးပြီးတော့ coacher report တော်တင်တဲ့ fallout တွေထပ်ပါလိမ့်မယ် report ကတော့ကောင်းတဲ့ငါးခုကတော့အရင် passport လိုမျိုးကကောင်းတဲ့ငါးခုပဲကျွန်တော် select ဆွေးနွေးကြပါပညာရေးရဲ့နောက်ကလူငယ်ရေးရာရဲ့နောက်ပြီးတော့အမျိုးသမီးရေးရာရဲ့တိုင်းသားလူငယ်စုတွေရဲ့အခွင့်အရေးနဲ့တာဝန်များရဲ့နောက်ပြီးတော့ဒါဆိုင် issue ပေါ့နော်ရခိုင်ရဲ့ diversity တို့အဲ့ငါးခုကိုကျွန်တော်အုပ်စုခွဲတော့ဆွေးနွေးတော့
ပထမအကြိမ်ဘာသာပေါင်းစုံငင်းချမ်းရေးဆွေးနွေးပွဲကို2018ခုနှစ်နိုဝင်ဘာလ21ရက်နေ့ကနေ22ရက်နေ့အထိနေပြည်တော်မှာကျင်းပခဲ့စဉ်ကပညာရေးကဏ္ဍလူငယ်များနဲ့ထိတွေ့ဆက်ဆံရေးနဲ့ကလေးတငယ်ကာကွယ်စောင့်ရှောက်ရေးကဏ္ဍအမျိုးသမီးများရဲ့စွမ်းရည်မြင့်တင်ရေးနဲ့ဒန်းတူပါဝင်ခွင့်ဆိုင်ရာကဏ္ဍကိုင်းသားလူမျိုးစုတွေအားလုံးနဲ့လူနည်းစုအဖွဲ့အစည်းတွေအတွက်ဒန်းတူအခွင့်အရေးနဲ့တာဝန်ယူမှုတာဝန်ခံမှုကဏ္ဍဒီခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ကိုပိုင်လက္ခဏာအထောက်အထားမတူကွဲပြားမှုတွေနဲ့တနေဦးကျစိန်ခေါ်မှုများကဏ္ဍစတဲ့ခေါင်းစဉ်တွေနဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီခေါင်းစဉ်တွေကိုအစီအစဉ်ခံစားပြုစုပြီး Religion for Peace ငင်းချမ်းပြစ်တာအဖွဲ့ဝင်နိုင်ငံပေါင်း90ကုလသမဂ္ဂမြန်မာနိုင်ငံရှိတပ်တမန်တွေနဲ့အစိုးရဌာနဆိုင်ရာတွေကိုဖြန့်ဝေခဲ့တယ်လို့ဒီအစီရင်ခံစားပါအကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့ကွန်ပျူတာဖွင့်ဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်။ဒီလိုဆောင်ရွက်ရတဲ့အကြောင်းကိုလည်းဦးမြင့်စွေကအခုလိုဆက်ပြောပါတယ်
။ကျွန်တော်ရဲ့ယူမန်ချက်ကမြို့သားပြန်လည်ပြည်ညင်းနဲ့ညီညာရေးဆိုတဲ့ကောင်းတဲ့အကြောင်းဆွေးနွေးတာမြန်မာနိုင်ငံမှာပြည်ဝဖြစ်နေတဲ့ area တွေမှာမျိုးသားပြန်လည်ပြည်ညင်းမှုမရှိဘူး။ငင်းငင်းရေးမရဘူးကြောင်ပေါ်ပေါက်နေတဲ့အခက်အခဲတွေပေါ်ထွက်တာပေါ့နော်ဒါတွေဒီပြဿနာတွေကိုကျွန်တော်မဖြေရှင်းနိုင်ပဲနဲ့တော့ငင်းငင်းရေးအကြောင်းပြောလို့မရနော်ငင်းငင်းရေးကိစ္စကိုကျွန်တော်ဘာသာရေးကောင်းဆောင်နေနေနဲ့ဒီပေါ်လုပ်ပါဒီလုပ်ပါဆိုတာလေအပြုတ်တုတ်တက်မှုကိုပူပေါင်းပြီးတော့ဆောင်ရွက်ကြဖို့ဆိုတဲ့အားဖြင့်အဲ့လိုဒီကနေ့သွားတော့
လက်ရှိကျင်းပပြီးစီးတဲ့ဆွေးနွေးပွဲမျိုးကို2020မလအထိဆောင်ရွက်ဖို့ရှိနေပြီးနောက်တစ်ကြိမ်ကိုလာမယ့်နိုဝင်ဘာလလယ်မှာဆောင်ရွက်မှာဖြစ်ပါတယ်။ဒီလိုဆွေးနွေးပွဲတွေဆောင်ရွက်နေစဉ်မှာလည်းအကြံပြုချက်ပါဖွံ့ဖြိုးရေးလုပ်ငန်းတွေကိုဒေတာအလိုက်အကောင့်ထဲပေါ်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဦးဆောင်ကြိုးပမ်းသူတွေကပြောပါတယ်။